92ကျင်းမြောက်ကုလသမဂ္ဂအထူးတင်ညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပထမဆုံးအကြိမ်ဖြင့်မနီကမေကွန်ကြေညာခဲ့ပြီးမြောက်ကိုရီးယားနဲ့ IS စစ်သွေးကြားအဖွဲ့တွေကိုအပြင်းထန်ဝေဖန်ခဲ့ပါတယ်။ဤသမ္မတထရမ့်ရဲ့ကုလသမဂ္ဂမေကွန်နဲ့မှလည်းအမေရိကန်သာဦးစားပေးဆိုပြီးတော့ကြေညာခဲ့ပါတယ်။ဒီအကြောင်းကိုကြောင်းစူးစီးတင်ပြထားပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကို Rocket Man ဒုံးမြန်သမားလို့သမ္မတဒေါ်နယ်ထရမ့်ကခေါ်ဆိုလိုက်ပြီးတော့ဒီဒုံးမြန်သမားကတော့ကိုတေကြောင်းချန်စီရဲ့အစီအစဉ်နဲ့လုံနေပြီလို့ကုလသမဂ္ဂထွေထွေညီလာခံမင်းငွန်းထဲမှာသမ္မတထရမ့်ကပြောခဲ့ပါတယ
် The United States has great strength and patience but if it is forced to defend itself or its allies
အမေရိကန်ပြည်ထောင်စုဟာကြီးမားတဲ့အင်အားနဲ့စီခံမှုတွေရှိတဲ့နိုင်ငံမှာဒါပေမဲ့မဖြစ်မနေကိုကာကွယ်ဖို့ဒါမှမဟုတ်မဟာမိတ်တို့ကိုကာကွယ်ဖို့ဆိုတဲ့အခြေအနေဆက်လာခဲ့မယ်ဆိုရင်တော့ကျွန်တော်တို့မှာရွေးစရာလမ်းစီမှာမဟုတ်တော့ပါဘူးမြောက်ကိုရီးယားကိုလုံးဝဖျက်ဆီးပြရပါလိမ့်မယ်
Rocket Man is on a suicide mission for himself
ဒုညံသမားဟာသူ့ကိုယ်သူစိတ်ကြောင်းကြံစီတဲ့အစီအစဉ်လေးလုပ်နေပြီးသူ့ရဲ့အဆွေအဝါကိုလည်းတပါးတည်းကြဆွအောင်လုပ်နေရပ
ါကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတာမတ်ကတော့သမ္မတထရမ့်မင်းငွန်းပြောဖို့ခမ်းမတဲ့ကိုရောက်မလာခင်ကတည်းကညီလာခံခမ်းမတဲ့ကနေထွက်သွားခဲ့တာသမ္မတထရမ့်ရဲ့42မိနစ်ကြာမင်းငွန်းဆုံးသွားခဲ့တဲ့အထိပါပဲAmerica First American သားပထမဦးစားပေးဆိုတဲ့သူ့ရဲ့ကြွေးကြော်ချက်ကိုလည်းကုလသမဂ္ဂမင်းငွန်းထဲမှာသမ္မတထရမ့်ကထပ်ပြီးတော့ထည့်သွင်းပြောခဲ့ပါသေးတယ
် As President of the United States I will always put America first
American ပြည်ထောင်စုရဲ့သမ္မတဦးအနေနဲ့ American သားလေးရင်ကျွန်တော်ရဲ့အမြဲတမ်းဦးစားပေးဖြစ်ရပါလိမ့်မယ်ခင်ဗျားတို့လိုပါပဲခင်ဗျားတို့လည်းနိုင်ငံကောင်းဆောင်တွေအနေနဲ့ခင်ဗျားတို့နိုင်ငံသားအမြဲတမ်းပထမဦးစားပေးထားကြမှာပါဒါမှမဟုတ်ထားသင့်ပါတယ်
အကြံဖက်ဝါဒတိုက်ဖြစ်ရေးမွတ်စလင်နိုင်ငံတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်မှုကိုလည်းသမ္မတထရမ့်ကသူ့ရဲ့မင်းငွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ
် I was greatly honored to address the leaders of more than 50 Arab and Muslim nations
အရပ်နဲ့မွတ်စလင်နိုင်ငံ50ကျော်ကခေါင်းဆောင်တွေကိုလေးစားစွာကျွန်တော်ပြောကြားလိုတာကတော့အစ္စလာမ်အစွန်းရောက်အကြံဖက်သမားတွေကိုရင်ဆိုင်ဖို့တာဝန်ရှိတဲ့နိုင်ငံတွေအားလုံးအတူတကပူပေါင်းလှုပ်ဆောင်ကြမယ်လို့ကျွန်တော်တွေသဘောတူကြပါတယ်။ Islamic agenda ဝါဒကိုကျွန်တော်တမ်းမိရပါလိမ့်မယ်။ဒါကြောင့်လဲဆိုတော့ဒီဝါဒဟာကျွန်တော်နိုင်ငံတွေကိုသာမကတကဘာလုံးကိုပါဖျက်ဆီးနိုင်တာကြောင့်ကျွန်တော်တို့ခွင့်မပြုနိုင်ပါဘူး
။မနေ့ကကုလသမဂ္ဂထွေထွေညီလာခံမှာပြောခဲ့တဲ့သမ္မတထရမ့်ရဲ့မင်းငွန်းထဲမှာအရင်သမ္မတဘာရက်အိုဘားမားလက်ထက်အီရန်နိုင်ငံနဲ့2015ခုနှစ်တုန်းကလှုပ်ဆောင်ခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုဝေဖန်ပြစ်တင်ခဲ့ပြီးတော့ဗင်နီဇွဲလားနိုင်ငံကအကြမ်းဖက်မှုတွေနဲ့ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုလည်းပြစ်တင်ရှုတ်ချခဲ့ပါတယ်။သမ္မတထရမ့်ရဲ့မင်းငွန်းနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်အမတ်တွေရဲ့တုံ့ပြန်မှုတွေကတော့ Republican နဲ့ Democrat Party အကြားမတူညီကြပါဘူး။ Republican အမတ်တွေကတော့သမ္မတထရမ့်ရဲ့မင်းငွန်းကိုချီးမွမ်းကြပြီးတော့ Democrat အမတ်တွေကတော့တိတ်ပြီးတော့သဘောမကျကြပါဘူး
။ကိုကြောင်လင်ဖြစ်ပါတယ်ခင်ဗျာ။